ရှလေးလုံးနှစ်ပတ်လည်နေ့ကတကူတော်အထိမ့်မှတ်လုပ်ခဲ့တဲ့ကျူရှင်ဆရာဦးအောင်ဖေကိုအာဏာပိုင်တွေဖမ်းဆီးပြီးစိတ်ဒစဆေးရုံပို့ခဲ့တာနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကန့်ကွက်လိုက်ပါတယ်။ဦးအောင်ဖေအခုတော့ပြန်လွတ်လာပြီးသူ့အပေါ်မှာဘလို့ပြုမှုဆက်ဆံခဲ့တယ်ဆိုတာရှင်းပြခဲ့ပါတယ်။ဒီအကြောင်းသေးစိတ်ကိုပြောပြမယ်သူကကျွန်တော်တို့ရဲ့ထိုင်းမြန်မာနယ်စပ်သတင်းတော်မအေးမှာပါ။ကဲမအေးမကြီးအပြည့်အစုံပြောပြပါဦးခင်ဗျ။
ဟုတ်ကဲ့ပါရှင်။နိုင်ငံရေးရာတက်ကြွလှုပ်ရှားသူတွေကိုစိတ်ဒစဆေးရုံကိုပို့ဆောင်နေခြင်းဟာလူကုန်တိုက်ခါကြဆင်းအောင်လှုပ်ခြင်းဖြစ်ပြီးလူ့အခွင့်အရေးချိုးဖောက်ခြင်းဖြစ်ကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအာဏာပိုင်တွေကိုကန့်ကွက်ရှုံချလိုက်ပါတယ်။ရန်ကုန်တိုင်းဥက္ကဋ္ဌဒေါက်တာဝင်းနိုင်ပြောပြတာကတော့
လူကောင်းတွေကိုဆေးရုံကဆေးရုံပို့ထားတယ်ဆိုတာဒီလူတွေကလူကောင်းတွေပဲတကယ်တော့သို့တော်ဂျာရီယိုဒီဆေးရုံကဆေးရုံပို့ခြင်းအပြင်ဘေးအမြင်မှာသူတို့ကတကယ်ဆေးမမနဲ့တူအယူတွေမလို့ဒီလိုလုပ်နေကြတယ်ဆိုတော့ပုံစံမျိုးဖြစ်အောင်တကယ်ဖြစ်လဲနိုင်ငံရေးပေါ်ပြန်နိုင်ငံကိစ္စရတူတည်တည်နှင်းနှင်းအောင်လုပ်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့လူ့အခွင့်အရေးလာပါနေချိုးပေါက်နေတဲ့အကြောင်းကျွန်တော်ဒါတွေထောက်ပြပြီးတော့ပန့်ကွက်ထားတာပ
ါထိမ့်သိမ့်ခံခဲ့ရတဲ့ကြည်ရှင်ဆရာဦးအောင်ဖေနဲ့တကူတော်လှုပ်ရှားသူဖြစ်တဲ့ကိုထွန်းနှွန်းတို့ကိုအာဏာပိုင်တွေကရွာသားကြီးကစိတ်ဒစဆေးရုံကိုပို့ဆောင်ခဲ့တာကြောင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကြေညာချက်ထုတ်ပြီးကန့်ကွက်တာလည်းဖြစ်ပါတယ်ဩဂတ်လ၈ရက်နေ့ကဖမ်းခံရပြီးမနေ့ညကမှစိတ်ဒစဆေးရုံကနေပြန်လည်လွှတ်ပေးခြင်းခံခဲ့ရတဲ့ကျူရှင်ဆရာဦးအောင်ဖေကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့
စိတ်ယောဂကုသုကုဆေးရုံပါနော်သူတို့ခေါ်စိတ်ကျန်းမာရေးဆေးရုံပါအဲဒီရောက်တော့မှကျွန်တော်ဆစီရတခန်းတစ်ခုခေါ်ရတယ်လို့စိတ်ကျန်းမာပြန်လာအဲ့ဒါမှကိုလည်းရောက်ခေါ်စိတ်ဒစဆေးရုံမှာကျွန်တော်ကြည့်လိုက်တယ်
ကျူရှင်ဆရာဦးအောင်ဖေဟာဩဂတ်လ၈ရက်နေ့ကသူ့ရဲ့တွန်တင်းမြို့နေအိမ်ကနေမနေ့စောစောမှာအနီရောင်ပိတ်ဆတ်တစ်ခုပေါ်မှာထုံးနဲ့၈ရက်၈လလို့ရေးပြီးအလံတိုင်းတစ်ခုလောက်ကလက်တစ်ဖက်ကနေအလံကိုမြှောက်ပြီးစပိန်စီးခဲ့ပါတယ်။မြို့ကလူစီကားတဲ့နေရာတွေကိုပတ်ပြီးစပိန်စီးခဲ့ချိန်မြို့နယ်အာဏာပိုင်တွေကနောက်ကလိုက်လာခဲ့တယ်လို့ဆိုပါတယ်။ဒီနောက်ကန်နာလန်ဘက်ကလွတ်လပ်ရေးကြောက်တန့်ရှိကိုရောက်တဲ့အချိန်မှာအလံကိုစိုက်ပြီးရှစ်လေးလုံးမှကြာဆုံးသွားခဲ့သူတွေအတွက်အလေးပြုတဲ့နောက်သူ့ကိုဖမ်းဆီးခေါ်ဆောင်ခြင်းခံခဲ့ရတယ်လို့ပြောပြပါပါတယ်သူ့ကိုဖမ်းပြီးတဲ့အခါမှာတော့ရွာသားကြီးကစိတ်ယုံကိုပို့ဆောင်ခြင်းဟာသူ့ရဲ့နိုင်ငံရေးဂုဏ်သိက္ခာကိုကျဆင်းအောင်လုပ်တာဖြစ်ကြောင်းအခုလိုပြောပြပါတယ
်စိတ်ဒစစိတ်ယုံကျွန်တော်ပို့တဲ့ဥစ္စာကတော့ကျွန်တော်တက်ချင်မှတော့ကျွန်တော်ကလှူရှားနေတယ်အခြေခြေကကောင်းပါတော့ကျွန်တော်တို့နိုင်ငံရေးသမားတွေပေါ့နော်ကျွန်တော်တို့လက်ရှိချက်နဲ့ရှင်ကြည့်ချက်ကိုတနည်းတစ်ပုံပေါ့နော်ကျွန်တော်စိတ်ခါကြောက်အောင်ဆိုပြီးတော့တိုက်ချိုးလိုက်တာပါပဲခင်ဗျအဲ့လိုပဲကျွန်တော်ထင်ပါတယ်
ဦးအောင်ဖေကစိတ်ဒစဆေးရုံကိုရောက်တဲ့အခါမှာသူ့ကိုကျမ်းမာရေးရစစ်ဆေးတဲ့ဆရာဝန်တွေနဲ့တွေ့ဆုံခြင်းသူဟာနိုင်ငံရေးသမားဖြစ်ကြောင်းသူ့ရဲ့ဂုဏ်သိက္ခာကိုမရိုက်ချိုးဖို့အတွက်ပြောဆိုခဲ့တယ်လို့ဆိုပါတယ်။ဆရာဝန်တွေကလည်းတေချာစစ်ဆေးကြည့်ရှုခဲ့ပြီးတဲ့အခါမှာတော့သူပြောတာကိုလက်ခံခဲ့တယ်လို့ဆိုပါတယ်။လေးရက်ကြာစိတ်ဒစဆေးရုံမှာနေထိုင်ခဲ့ရပြီးတဲ့နောက်မနေ့ကမှတွန်တေးကိုပြန်ပို့ပေးခဲ့ပြီးနောက်မလုပ်ဖို့အတွက်မြို့နယ်မှူးထံမှခံဝင်လက်မှတ်ထိုးပေးခဲ့ရတယ်လို့ဆိုပါတယ်။အလားတူပဲနိုင်ငံရေးတက်ကြွလှုပ်ရှားသူဖြစ်တဲ့ညောင်တုံးကကိုထွန်းနှွန်းကိုစေယုံမှာတွေ့ခဲ့ရကြောင်းဦးအောင်ဖေကပြောပြပါဗျ။ဦးအောင်ဖေဟာ1993ခုနှစ်က KNU ရေမြို့ဝကျွန်းပေါ်ကိုဝင်တိုက်တဲ့အချိန်3ရက်ကြာထိမ့်သိမ့်ခံခဲ့ရပြီး3နှစ်ကြာခံဝင်အကျေကျုံးနဲ့နေခဲ့ရဘူးပါဗျ။2005ခုနှစ်ကတော့ဘိုးကျောင်းအောင်ဆိုင်ရဲ့မွေးနေ့မှာကလေးတွေနဲ့အတူသချင်းဆိုလို့ဆိုပြီးအဖမ်းဆီးခံခဲ့ရပါဗျ။2008ခုနှစ်ထဲမှာတော့မေလ28ရက်နေ့ကဒေါ်အောင်ဆန်းစုကြည်ရဲ့အိမ်ဘက်ကိုခြိတက်ဆန္ဒပြလို့တကြိမ်ဇူလိုင်လ18ရက်နေ့ကအာဇာနီနဲ့မရောက်ခင်ကတကြိမ်အခုဩဂတ်လ10ရက်နေ့မှာတကြိမ်ထိမ့်သိမ့်ခံခဲ့ရတာလည်းဖြစ်ပါတယ်ရှင်